ဂါဇာတောင်ပိုင်းအီဂျစ်နယ်ဆက်ရာဖာကိုအစ္စရေးဘက်ကစီးရေးထိုးစစ်ဆင်နေတာတွေကိုချက်ချင်းရပ်ပစ်တက်တယ်လို့ကုလသမဂ္ဂရဲ့ PP ဆိုင်ရာတရားရုံး ICJ ကတောက်ကြာနေမှာဆုံးဖြတ်လိုက်ပါတယ်။ ICJ တရားသူကြီးအဖွဲ့ရဲ့လက်ရှိဥက္ကဋ္ဌနော်ယဖ်ဆလင်ကစီရင်ချက်ကိုဖတ်ကြားရမှာရာဖာဟာအလွန်အမင်းထိခိုက်လွယ်တဲ့လူထုဟာထူးခြားဆိုးရွားနေတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်။ Israel season နဲ့ Rafah ကရသားတွေကိုရွှေ့ပြောင်းလာမှလည်းအနေရဖြစ်နိုင်ခြေကိုအပြည့်အဝရှော့ချပြစ်နိုင်မလားဆိုတာတန်ဆာရှိတယ်လို့ ICJ ကပြောပါတယ်။ Palestine ရသားတွေပေါ် Israel ကလူမျိုးတုံးတပ်ဖြတ်နေတယ်လို့ဆွဆွဲက Rafah မှာအရေးပေါ်အစီအမံချမှတ်ဖို့တောင်အာဖရိကနိုင်ငံက ICJ ကိုဥတိုက်လျှောက်ထားပြီးနောက်တပတ်အကြာမှာအခုဆုံးဖြတ်ချက်ထွက်လာတာပါ။ဒါဟာ Hamas ဆပေါ်အပြည့်တိုင်းဆစ်ဆင်နိုင်မှု Rafah ကိုထိုးစစ်ဆင်တဲ့ Israel ပေါ်နိုင်ငံတကာဖိအားတွေတိုးမြင့်လာစီမှာဖြစ်ပါတယ်။ICJ ဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြားအငင်းပွားမှုတွေကိုကြားနာဖို့ဖွဲ့စည်းထားတဲ့အဆင့်အမြင့်ဆုံးကုလသမဂ္ဂရဲ့တရားရေးအဖွဲ့အစည်းဖြစ်ပါတယ်။ ICJ ရဲ့စီရင်ထုံးတွေမှာအပြည့်အဝစီနောင်မှုရှိပေမဲ့တရားရုံးအနေနဲ့အပြစ်ပေးစီရင်ပိုင်ခွင့်အာဏာမရှိလို့အရင်ကဆုံးဖြတ်ချက်တချို့လစ်လျူရှုခံခဲ့ရဘူးပါတယ်။တောင်အာဖရိကနိုင်ငံကတော့တခု ICJ ရဲ့ဆုံးဖြတ်စီရင်ချက်ဟာချီကျူးပြီးတော့ကြိုးဆိုကြောင်းထုတ်ပြန်ထားပါတယ်များ။